ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာအပါအဝင်နိုင်ငံသားတအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်လုပ်ပေးနိုင်မှုအတွက်ထိုင်းနိုင်ငံတဝန်အလုပ်သမားတွေ ကိုစီစစ်တဲ့နေရာတရားခတ်မှာစီးရင်ပေးသွင်းဖို့အတွက်ဇူလိုင်လ24ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိတက်မှတ်ခဲ့ရမှာစီးရင်ပေးသွင်းသူအလုပ်သမားပေါင်း9သိန်းခန့်ရှိနေပြီးတော့အဲ့ဒီထဲမှာမြန်မာအလုပ်သမားပေါင်း4သိန်းကျော်စီးရင်ပေးသွင်းခဲ့တယ်လို့ဆိုပါတယ်ကျမတို့ရဲ့ဗီဒီယိုမြန်မာပိုင်းသတင်းတောင်မအေးမာကအကြောင်းစုံကိုပြောပြပါပါထိုင်းနိုင်ငံတွင်မှာတားနယ်ချီပြီးတရားမဝင်နေထိုင်အလုပ ုံးဝဲတွေဖွင့်ပြီးအထောက်ထားမဲ့လူသမားတွေကိုအလုပ်လုပ်ဖွင့်ရဖို့စီစဉ်ထားခဲ့တာပါတနိုင်ငံလုံးအတိုင်းအတာအနေနဲ့တရားမဝင်အလုပ်သမား9သိန်းကျော်စီရင်ပေးသွင်းခဲ့ပြီးဒီထဲမှာမြန်မာနိုင်ငံသား4သိန်းကျော်စီရင်ပေးသွင်းခဲ့တဲ့အကြောင်းရှေ့ပြောင်းလူသမားခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
တနိုင်ငံလုံးမှာရှိတဲ့ဒီ15ရက်အတွင်းမှာစီးရင်ပြင်လာတာကတော့6သိန်း9သိန်းကျော်ရှိတယ်ခင်ဗျအဲဒီမှာမြန်မာနိုင်ငံသား18နေနဲ့ပါသွားတာတော့4သိန်း2000လောက်ပါလာတယ်ဟုတ်ကဲ့
ထိုင်းလူသမားဝန်ကြီးဌာနကနေနောက်ဆုံးသိရှိတဲ့စီးရင်အရကတော့အလုသမား9သိန်း9000ကျော်လာရောက်စီးရင်သွင်းခဲ့တယ်ဆိုပြီးသိရှိရပါတယ်ထိုင်းအစိုးရကတရားမဝင်နေထိုင်နေတဲ့အလုသမားတန်းခွဲလောက်လာပြီးစီးရင်သွင်းလိုက်မယ်ဆိုပြီးခံမှန်းထားပေမဲ့အစိုးရခံမှန်းထားတဲ့လူဦးရေရဲ့ထောက်ဝက်ခန့်သာစီးရင်ပေးသွင်းနိုင်ခဲ့ကြတာပါဒါဟာမိခိုသူတွေနဲ့အလို့ရှင်မရှိသေးတဲ့အလုသမားတွေဖြစ်နိုင်တယ်လို့လည်းဦးအောင်ကျော်ကတော့သုံးသပ်ပါတယ်
အဲ့တော့ကျွန်တော်သုံးသပ်လို့ရတာထိုင်းနိုင်ငံမှာရှိနေတဲ့လူတွေအားလုံးကလူရဲလို့လို့နေတာမဟုတ်ဘူးတချို့ကအလို့မရှိပဲနဲ့ဒီကိုနေဒီမှာအလေးရိုက်ချာနေတဲ့ပုံစံလေးရှိပြကောင်းဖြစ်နေတယ်တချို့ပြည်ချတွေကတော့ဟိုအကြောင်းမျိုးကြောင့်အလို့ရှင်ဒီမှာလက်မခံလို့လူဒီမို့အလို့သမားတို့တယ်နဲ့ထိုင်းဥပဒေအမှန်တန်ကြီးလေးနေနေကြောက်ကြမကြံပြရလည်းပြကောင်းဖြစ်နေတယ်အလို့မရှိနေတဲ့အတွက်ကြောင့်မှတ်ဖို့ပြင်လို့မရတာလည်းဖြစ်နေမှာလေ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံရဲ့တောရွာအစွန်အဖျားတွေကအလို့သမားတွေအနေနဲ့ကတော့စည်ရင်သွင်းတာမျိုးတွေလုံနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
တရားမဝင်တဲ့အလုပ်သမားတွေအများကြီးကြံနေသေးတယ်။ငါးဖက်နေတွေပေါ်မှာရှိတယ်။တရားမဝင်အလုပ်တွေလို့ပြောလို့ရတယ်။လွားမွေးမြူရေး၊ကြက်မွေးမြူရေး၊နောက်ပြီးတော့မြေးမွေးမြူရေး။မျိုးနဲ့အင်မတန်ကိုဝေးတဲ့တော်တွေတင်းမှာတခြားသောသူတို့ချိုးဝါဆိုင်ရာအပင်တွေစိတ်ကျိုးတဲ့နေရာတို့တွေဥပမာမြေးမွေးမြူရေးကစားအင်မတန်ကိုနေကျွန်နေကြတဲ့နေရာတွေမှာအလုပ်သမားတွေတချို့တည်းလေအင်ခေါ်လူသမီးတွေရှိတယ်ဆိုတာကျွန်တော်သိရတယ
်။ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရှိတောင်းလို့သမားတွေအတွက်ဥပဒေတည်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံတွင်ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာတွေနေရပြောင်းခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရပ်ပေါင်း180ဆိုင်းငံ့ပေးထားပါတယ်။ဒီလိုဆိုင်းငံ့အပြီးမှာတော့အလို့သမားဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ခဲ့ရမှာမြန်မာအလို့သမားတွေအနေနဲ့အထောက်အထားလက်မှတ်တွေလုတ်ကန်ရမယ့်နည်းစနစ်တွေကိုလည်းဖော်ပြထားပါတယ်။ဒီစနစ်အရတရားဝင်အထောက်အထားလက်မှတ်ရရှိဖို့အတွက်ဘဏ်ငွေ 2,300 ကုန်ကျမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့မြန်မာလူသမား3သန်းကနေ4သန်းလောက်ထိနေထိုင်လုပ်လုပ်ကန်နေကြတာဖြစ်ပြီးသိန်းကနန်းလောက်သာတရားဝင်အထောက်အထားလုပ်ပြီးနေထိုင်နေကြတာဖြစ်ပါတယ်ရှင်။